တရုတ်ရောက်မြန်မာလူသားတွေမြန်မာဘက်ကပြန်လက်ခံမယ်ဆိုတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်တော်ဇောထက်ပါတရုတ်မြန်မာနှစ်နိုင်ငံဒေသအစိုးရချင်းညှိနှိုင်းမှုနဲ့တရုတ်ပြည်ရောက်မြန်မာလူသား2000နီးပါးကိုဒီကနေ့ဧပြီလ16ရက်ကစပြီးလွယ်ချေနေဆက်ပေါက်ကနေအတုတ်လိုက်ခွဲပြီးပြန်ပို့နေပြီဖြစ်ပါတယ်ယူနန်ပြည်နယ်လုံချွမ်းခရိုင်အစိုးရတောင်ရှိသူတွေပေးပို့လာတဲ့စည်ရင်းအတိုင်းဆိုရင်ပြန်ပို့မဲ့မြန်မာလူသားက18000ကျော်လောက်ရှိပါတယ်အများစုကကြံတဲ့အာလူစိုက်ပျိုးရေးလုပ်ငန်းတွေကဖြစ်ပြီးစိုက်ပျိုးရသည်ကုန်သွားရဲ့အတွက်ပြန်လာမဲ့သူတွေဖြစ်ပါတယ်။သူတို့အားလုံးတကြံမတိုင်ခင်ပြန်မှုစီစဉ်ထားပေမဲ့ COVID-19 ရောဂါကြောင့်တရုတ်ပြည်ရဲ့အသွားအလာတွေကန့်သတ်ခဲ့လို့အခုမှပြန်ကွင်းရကြတာပါ။မြန်မာပြည်တွင်းမှာတော့သူတို့ကိုကျန်းမာရေးစစ်ဆေးရေးလုပ်ဖို့ကြိုတင်ပြင်ဆင်ထားပါဗျ။ဒီလိုဒီနေ့
အဲဒီနေ့ဆက်လက်ခံနေပါတယ်။ကျွန်တော်လက်ထဲမှာသူတို့အဲဒီနေ့ဆိုအပ်ဖို့လည်းဒီရုပ်ကွန်ပျူတာစီစဉ်မှုရောဟိုကွာတဲ့ပေါ့ဟို900ပါကျွန်တော်စီစဉ်ထားပါတယ်အဲ900ကတချင်ပြည်နယ်ကျင်ပလို့ဆွဲတယ်ကျွန်တော်ထားပါမယ်ခင
်ဗျာတချင်ပြည်နယ်လွယ်ချေမြို့နယ်အုပ်ချုပ်ရေးမှူးဦးရင်မင်းထွန်းပြောသွားတာပါတရုတ်အာဏာပိုင်တွေကလွယ်ချေနေဆက်ပေါက်တစ်ခုကပဲခွင့်ပြုလို့အခုလိုလူကြီးရေများနေရဖြစ်ပြီး COVID-19 အတွက်ကျန်းမာရေးစစ်ဆေးမှုတွေတေချာလုံဆောင်မှုအခက်အခဲတွေရှိနေကြောင်းမိုးမောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ်
ကျွန်တော်တို့မှဒီမှာဗာအခက်အခဲရှိနေတဲ့အတွက်နံပါတ်1ကျမရေးဝင်ထမ်းနေတော့မိဒတ်တွေစတဲ့ဒီထမ်းဆက်ကအားလုံးကအဲထမ်းသားလို့တွေပြည့်ပြီးတော့ဒီဥစ္စာပဲအားလုံးကိုစာစုပြီးမဲနေတာပေါ့ထမ်းဆက်ကဝင်နေတဲ့အကုန်လုံးအခုကျွန်တော်မြို့နယ်မှာဆိုရင်50နဲ့ဒီရောက်ရှိတာပြီးစောင့်ကြည့်နေတာအဲဒီဥစ္စာနဲ့သူတို့တွေလှုပ်လှုပ်နေကြတာပေါ့နော်ဟိုဘက်တရုတ်အစိုးရနဲ့ကျွန်တော်တို့ဒီဘက်ကမြန်မာပြည်ဘက်ကအစိုးရနဲ့လည်းဒီလိုစကားပြောတာတော့တရုတ်ကို300ကျော်လောက်ပဲလက်ခံပေးမယ်ပေါ့နော်
တရုတ်ပြည်ဘက်ကပြန်လာတဲ့မြန်မာတွေကိုလွယ်ကျေမြို့နယ်မှာယောဂဆစ်ဆေးပြရနဲ့မိုင်90လောက်ဝေးရဲ့ဗမော့ခရိုင်မိုးမောက်မန်စီရွှေကူမြို့နယ်တွေကတီးခြားစောင့်ကြည့်နေရာတွေကိုခွဲပြီးပို့မှာပါ။ပြန်လာ
တဲ့လူတွေကိုတောက်တခန်းကြီးကနေတော့မြို့နယ်ခွဲလိုက်မှာပေါ့နော်။မန်စီမိုးမောက်ရွှေကူဗမော့တို့ခံတော့ဖဲပြောခံတဲ့သူတို့ဒီဘက်ကိုဆက်လာပြီးဆိုပြီးဒီကစားပြီးလဲဆိုအစားတိုင်းနဲ့ကျွန်တော်တို့မှန်ဝန်တန်းနေတယ်အဲ့တော့အမှန်တရားကျမကြီးစစ်စစ်ကြီးလေးပြောခိုင်တာမြန်မာအခါကနေပေါ့။နောက်ရက်ဒီကျွန်တော်ကျွန်တော်တမီးကိုနှစ်ကြိမ်ကျမကြီးစစ်စစ်ကြီးလေးပေါ့
။မိုးမောက်ပြည်သူ့ကျမကြီးဦးစီးဌာနမှဒေါက်တာတင်မေသိန်းပြောသွားတာပါ။ဒီနေ့လွယ်ချေကိုစပြီးဝင်ရောက်လာသူကစုစုပေါင်း400ဝန်းကျင်လောက်ရှိပါတယ်။ကချင်ပြည်နယ်ကမဟုတ်ပဲတခြားဒေသကသူတွေဆိုရင်လွယ်ကျေမြို့ကတီးတန့်စီစဉ်ထားတဲ့နေရာတွေမှာကိုယ်စရိတ်နဲ့21ရက်စောင့်ကြည့်ခံရမှာပါဒါကလည်းလူကြီးရဲ့အကန့်အသတ်နဲ့ပဲလက်ခံနိုင်လို့တခြားနေဆက်ပေါက်တွေကနေဝင်ခွင့်ရဖို့အတွက်လည်းတာဝန်ရှိသူတွေကဆွေးနွေးနေကြပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြည်ပို့ထားတာပါ